ကိုရီးယားကျန်းဆွယ်မှာငြိမ်းချမ်းရေးရဖို့ကြိုးပမ်းမှုတစိတ်တည်းတည်းအဖြစ်နဲ့မြောက်ကိုရီးယားကိုသွားဖို့စဉ်းစားမယ်လို့ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကင်မွန်ကပြောကြားလိုက်ပါတယ်။ငြိမ်းချမ်းပြီးနျူကလ িয়ার ကင်းမဲ့တဲ့ကိုရီးယားကျန်းဆွယ်ဖြစ်လာစေဖို့တောင်နဲ့မြောက်နှစ်ပြည်တော်ပြန်လည်ပေါင်းစည်းရေးအတွက်အချိန်ပေးသွားမှာဖြစ်ကြောင်း2012ခုနှစ်ဆိုးငြိမ်းချမ်းရေးစုကိုအင်ကာနိကလက်ခံယူဆန်းတောင်ကိုရီးယားနိုင်ငံသားဖြစ်တဲ့မစ္စတာဘန်ကင်မွန်ကပြောကြားလိုက်တာပါ။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်တွေကိုဖျက်သိမ်းပြီးနိုင်ငံသားတွေရဲ့ဘဝအခြေအနေတွေတိုးတက်လာအောင်လှုပ်ခြင်းအပြင်နိုင်ငံတကာအသိုင်းအဝိုင်းရဲ့တောင်းဆိုမှုကိုအရေးစိုက်လာမယ့်နေ့ကိုသူမျှော်လင့်နေတယ်လို့လည်းမစ္စတာဘန်ကင်မွန်ကပြောပါတယ်။နိုင်ငံတကာပဋိပက္ခတွေမဖြစ်အောင်ကာကွယ်ဖြေရှင်းတဲ့နေရာမှာထူးထူးချွန်ချွန်ဆောင်ရွက်နိုင်လို့ဖြစ်တဲ့ကိုရီးယားနိုင်ငံသားတွေထဲမှာပထမဆုံးဖြစ်တဲ့အတွင်းမှုချုပ်မစ္စတာဘန်ကင်မွန်ကိုချီးမြှင့်တာဖြစ်ကြောင်းစုရွေးချယ်ရေးကော်မတီကပြောကြားခဲ့ပါတယ်။